ဒီနေ့မှာချင်းပါနေတဲ့16ကျင်းမြောက်ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားကိုတနင်္ဂနွေနေ့ကတမဝင်းမြင့်တက်ရောက်ပြီးမြန်မာနိုင်ငံတွင်ဘာသာပေါင်းစုံငင်းချင်းကြီးဆောက်ရွက်နေကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားမိန့်ခွန်းမှာတော့မြန်မာနိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချင်းကြီးထွန်းကပ်လာဖို့ကြိုးပမ်းမှုအနေနဲ့ဘာသာပေါင်းစုံငင်းချင်းကြီးဆွေးနွေးပွဲတွေကိုငင်းချင်းမြတ်တာအဖွဲ့ကဦးဆောင်ပြီး2018ခုနှစ်ကစလို့နှစ်ကျင်းကျင်းပခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဗီယက်နမ်မှာကျင်းပနေတဲ့ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားအတွက်တဝန်ခံပေးပို့ပါတယ်။တင်းငင်ခံမှုမရှိတာတွေတရားမမျှတမှုတွေကြီးထွားလာနေတဲ့အချိန်ကာလကြီးမှာဗုဒ္ဓဟောကြားတဲ့အကျဉ်းမဖက်မှုနဲ့အများအကျိုးသိဖို့မှုတွေကအရင်ထက်ပိုပြီးတော့တောင်သက်ဆိုင်မှုရှိလာတယ်။ဗုဒ္ဓနေကဆလို့ကမ္ဘာပေါ်ကအလုံးအတွေ့ငင်းချင်းရင်းနဲ့ဂုဏ်သိက္ခာကိုတည်ဆောက်မဲ့ပိုင်းဖြတ်ချက်ကိုပြန်ပြီးတည်လွှဲဖော်ဆောင်ကြပါစို့လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုခဲ့ပါတယ်။ဂေါတမမြတ်စွာဘုရားဖွားတော်မူသောနေ့ဖျားဖြစ်တော်မူသောနေ့နောက်ပြိဋိဘံဆံတော်မူသောနေ့ဖြစ်တဲ့တဆုံလားပြည့်နေ့ကိုဗုဒ္ဓနေ့အဖြစ်ကုလသမဂ္ဂအတွင်းမြီလာကံဆုံးဖြတ်ခြင်းနဲ့အတူပြုခဲ့ပြီး2000ပြည့်နှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာပထမဆုံးကျင်းပတာဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်းတီရီလင်ကာနဲ့ဗီယက်နမ်နိုင်ငံတို့ကအင်ရှင်အဖြစ်အတီးတီးကျင်းပနေကြတာဖြစ်ပါတယ်။